မုခမုံတိုင်းအဖြစ်စီတွေရဲ့တဲရောက်မှုကြောင့်လူသန်းပေါင်း16တန်းကျော်ရဲ့ဘဝတွေထိခိုက်ခံရပွဲရှိတယ်လို့ကုလသမဂ္ဂကလေးသင်ငယ်များစောင့်ရှောက်ရေးရန်မုံငွေအဖွဲ့ UNICEF ကမေလ16ရက်မှာသတင်းထုတ်ပြန်လိုက်ပါတယ်။မုံတိုင်းလူသွားပြီမဲ့မြေပြိုမဲ့အန္တရာယ်ကကြီးမားနေပြီးလမ်းမရက်တွေမှာရေချောင်းပြန့်နှံ့မဲ့ရောဂါတွေအပါအဝင်အန္တရာယ်တွေပိုများလာပွဲရှိတယ်လို့ UNICEF ကပြောပါတယ်။မုံတိုင်းကြောင့်အိမ်တွေကျမ်းမာရေးစောင့်ရှောက်မှုအဆောက်အုံတွေကျောင်းတွေနဲ့တခြားအရေးပါတဲ့အခြေခံအဆောက်အုံတွေပျက်စီးသွားကြပြီဖြစ်တယ်လို့ UNICEF ကဆိုပါတယ်။ပုံလိုက်တန်သင့်တဲ့နေရာတွေဟာပဋိပက္ခဆင်းရဲမွဲတမှုမတည်ငြိမ်မှုနဲ့သဘာဝပတ်ဝန်းကျင်ရာသီဥတုပြက်တာတွေကိုဖြတ်တန်းခဲ့ရပြီးတဲ့ရက်ရွာအတိုက်ဝန်းတွေရှိရာနေရာတွေဖြစ်ပါတယ်လို့ UNICEF အမှုဆောင်ရရှိချုပ် Catherine Russell ကပြောပါတယ်။ပုံလိုက်ဖြတ်တန်းရာဒေသတွေကရခိုင်ချင်းစကိုင်းနဲ့မကွေးတိုင်းကဒေသတွေဖြစ်ပြီးမြင်းနေရအရတွေရှိတာမို့ရေကြီးမြေပြိုမဲ့အန္တရာယ်ကလည်းရှိနေပါတယ်။အဒီဒေတာတွေမှာဒုက္ခသည်တွေ ITP လို့သိကြတဲ့ပြည်တွင်းအိုးအိမ်စွန့်ခွာထွက်ပြေးနေထိုင်ရသူတွေရှိနေကြပါတယ်။အဒီဒေတာတွေမှာရခိုင်နဲ့ရိုဟင်ဂျာ ITP 1.2 တန်းအပါအဝင်လူ16တန်းကျော်နေထိုင်နေကြတာပါ။ဒီအထက်မှာကလေး 9.6 တန်းပါဝင်တယ်လို့ UNICEF ကပြောပါတယ်။မူခမိုနိုင်ပြီးမှအခြေအနေကိုအရေးပေါ်အကဲဖြတ်ပြီးကလေးတွေရဲ့လိုအပ်ချက်ကိုချက်ချင်းတုံ့ပြန်နေပါတယ်လို့လည်းMiss Catherine Russell ကဆိုပါတယ်ဒါပေမဲ့ကလေးတွေနဲ့မိသားစုတွေရဲ့ဘဝတိုးတက်လာဖို့အကောင်းဆုံးနည်းလမ်းကတော့ရေရှည်အဖြေကိုရှာဖွေတာပဲဖြစ်တယ်လို့သူကဆိုကြပါခင်ဗျာ